နိုမာရှိရဲ့ကျင်းပမဲ့ရွေးကောက်ပွဲနေ့မှာရုံရင်းဆန်ခက်မဖြစ်ဖြစ်အောင်လုပ်ချင်တဲ့ပုံကိုယ်တွေပြိပခမဖြစ်ဖြစ်အောင်ပြုလုပ်နိုင်တဲ့သူတွေများစွာရှိနိုင်တဲ့အတွက်ပြည်သူတွေအနေနဲ့အထူးသတိထားကြဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသတိပေးပြောကြားလိုက်ပါတယ်။ရန်ကုန်တိုင်းမော်ဘီနယ်တိုက်ကြီးမှာရွေးကောက်ပွဲအောင်နိုင်ရေးဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားလိုက်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အခုလိုသတိပေးပြောကြားချက်နဲ့ပတ်သက်ပြီးတရားလွတ်တော်ရှေ့နေဦးကိုနီယာလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါဗျ။အဲ
့ဒီရွေးကောက်ပွဲကျင်းပမယ့်နေ့ရောရွေးကောက်ပွဲကျင်းပမယ့်နေ့မတိုင်မီကာလအထူးသဖြင့်ရွေးကောက်ပွဲကျင်းပကနီးတဲ့အချိန်မျိုးတွေမှာစုပူမှုတွေရောပုံစံမျိုးမျိုးနဲ့ဖြစ်လာနိုင်တယ်။ဥပမာဘာသာရေးကိုအကြောင်းခံပြီးတော့အခုမဲဆွဲနေတာပေါ့။ကို69မထောက်ခံရင်မဲမပေးနဲ့လို့ကို69ပြင်မဲ့ပါတီဆိုရင်မဲမပြေးရဘူးစသဖြင့်ဒါကတော့အခုဟာဟောတာပြောတာတော့ပဲရှိသေးတယ်ပေါ့လေတကယ်တကယ်အဲ့ဒါမျိုးတွေကိုလိုက်ပြီးတော့ဟိုလူစုလူဝေးနဲ့ထွက်ပြီးတော့အဲ့ဒါမျိုးတွေပြောကြတာလုပ်ကြတာဆိုရင်အနာဘိုင်းကြီးကတိတိယောက်ယောက်တားမယ်ဆိုရင်တော့မဖြစ်ပါဘူးသို့တော့လည်းအနာဘိုင်းကြီးကတိတိယောက်ယောက်မတားဘူးဆိုရင်တော့ဒါဖြစ်လာနိုင်တယ်အဓိကတော့မဲဆွဲတာကိုအကြောင်းခံပြီးတော့ဖြစ်လာနိုင်တယ်အမှန်အဖြစ်တော့ပါတီအချင်းချင်းသူ့ပါတီမပြေးပါကို့ပါတီမပြေးပါပြောတဲ့အကြောင်းအပေါ်မှာတော့ရုံးရစကားဖြစ်ဖို့အကြောင်းမရှိပါဘူး။အဲတော်တော်လေးပဲခုနလိုဘာသာရေးပိုင်းနဲ့ဘာသာရေးကိုအကြောင်းခံပြီးတော့မှနည်းနည်းစုစုဝေဝေဖြစ်လာအောင်ပြောတာဆိုတာဆိုလို့ရှိရင်တော့ဒါနည်းနည်းလေးဟိုစုစုပူပူဖြစ်လာနိုင်တယ်ပေါ့လေ။အဲတော့ဒီအပေါ်မှာစိုးရိမ်တယ်လို့ကျွန်တော်တော့ထင်တာပဲ
။ရွေးကောက်ပွဲကျင်းပတဲ့နေ့မှာပြည်သူတွေအနေနဲ့သတိထားဖို့လိုအပ်တာနဲ့ပတ်သက်ပြီးမင်းလေးမျိုးကစာရေးဆရာကိုမင်းထိုင်ငင်းတန်းကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ။
တကယ်လဲချောင်းအောင်ပါပဲသူတွင်နဲ့ဝင်သွားနိုင်တယ်နံပါတ်၁ချက်ကတကယ်လို့များလားနံပါတ်ပြောရင်ကျန်းကျန်ပုံပြိုးရေးဘက်ကအဓိက energy နဲ့ပြည်ပဖြစ်တဲ့ကဖြစ်တယ်နောက်ပြီးသူကလက်ရှိအာဏာရပါတီဖြစ်တဲ့ကကျတော့သူ့ဘက်မှာလက်ရှိဒီအုပ်ချုပ်ရေးပိုင်းတွေကပါတီကြီးစီမပါတီကြီးစီပါပြီးပြည်သူနဲ့နည်းနည်းညီစပ်နေတယ်လေအဲ့တော့အဲ့ဒီအပေါ်မှာအခုရေးယူဆောင်ရွက်မှုပိုင်းတွေမှာကျတော့တည်ထားစရာတွေဖြစ်နေတယ်တကယ်လို့ကိစ္စပြဆိုရာဖြစ်ခဲ့ကိုယ့်ဘက်မှာလည်းအလွန်ကြုံနေရှိနိုင်တယ်ဘာလို့လဲအဲ့ဒီနေ့တွေမှာနိုင်စီချင်းတော့အဲသွားကြလာကြပြောကြဆိုကြလုပ်ကြကြင်ကြတဲ့ကောင်မှာတစ်ဖက်အဖွဲ့စည်းကရိုးရိုးသားသားပဲဖြစ်ဖြစ်လာမျိုးမသားပဲဖြစ်ဖြစ်မျိုးမသားပုံများမှာပေါ့လေအဲ့ဒါတွေကပြန်တုံ့ပြန်တာအင်ဆက်လုတာစော်ကားတာဒါမှမဟုတ်ကြာစားတာပြီးရှိနေတာပဲတိုက်မိတွမိတာရင်းကိုစေကာချင်းကြည့်လိုက်ဟိုက USB စေကာကတ်ထားတဲ့ဟာနဲ့ဒီက NLD စေကာကတ်ထားတဲ့ဆိုင်ကချင်းတိုက်မိရင်တော့မှကြောက်တော့ကအစ်ပြိုးသိပ်မလွယ်ဘူးဒါပေမဲ့လားသူကြီးတွေကလည်းထားမယ်တွင်ဟိုတရုံကိုအနည်းဆုံးတယောက်ထားမယ်အပြင်မှာလည်းလည်းရဲတပ်ဖွဲ့တွေရှိတယ်ဆိုတော့ထိုက်တဲ့နယ်လုံခြုံရေးတော့ရှိပါလိမ့်မယ်ဒါပေမဲ့လည်းကိုမမျော်မှန်းထားတဲ့ဘလို့ပုံတရအနေနဲ့များအလာဒီကြေတနာတဲ့ဇိုဒီယာတွေတက်နိုင်တယ်လေပေါ့နေရာတိုင်းတော့မဆိုလို့ဘူးအဲဒါပေမဲ့တော်တော်များများစိုးရိမ်စိတ်တွေတန်လျာစိတ်တွေနဲ့ဒီ2019 election ကြီးကိုဒီအားကြီးရဲ့စိတ်တွေနဲ့ဖြတ်တန်းကြတဲ့ခါကျတော့အားလုံးရဲ့စိတ်ထဲမှာပူပန်စိတ်တွေရှိနေတယ်အဲ့ဒီနေ့ယူကော့ဝဲနေ့မှာတက်နိုင်တယ်များတော့တယောက်တော့ပြည်ပြည်လည်းနဲ့ဒါအားလုံးစဉ်းစားနဲ့လုပ်နိုင်တော့ကောင်း
မင်းလေးမျိုးကစာရေးဆရာကိုမင်းထက်ငင်းချမ်းပြောသွားတာပါရှင်။88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုကိုကြီးကလည်းလူမရှိရဲ့ကျင်းပမဲ့ရွေးကောက်ပွဲဟာနိုင်ငံအပြောင်းလဲအတွက်အလွန်ကိုအရေးကြီးတာကြောင့်ဒီရွေးကောက်ပွဲကိုအအောင်မြင်မြင်နဲ့ကျင်းပသွားနိုင်ဖို့မျှော်လင့်ကြောင်းဒီလိုအအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်ကလည်းအားလုံးကအထူးသတိထားပြီးတာဝန်ယူဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်
။ဟိုကျွန်တော်တို့ကဒီနိုင်ငံတော်ကိုငင်းငင်းချမ်းချမ်းနဲ့အတွင်ကူးပြောင်းနိုင်ဖို့အတွက်2012အချင်းထောင်ကလွတ်လာလာခြင်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဂျာဖြတ်ရွေးကောက်ပွဲဝင်မယ်ဆိုတာကိုကျွန်တော်တို့ထောက်ခံခဲ့တယ်။ဆိုတော့အဲ့ဒါကို၌ကဒီ2008ဖွဲ့စည်းပုံမှာကျွန်တော်တို့လက်မခံနိုင်တဲ့အချက်တွေမကြိုက်တဲ့အချက်တွေပါနေမှန်းသိရတာနဲ့ဒီရွေးကောက်ပွဲနီလန်းချွတ်တော်နိုင်ငံရေးနီလန်းကိုငင်းငင်းချမ်းချမ်းအသင်ကူးပြောင်းဖို့နီလန်းအဖြစ်နဲ့ကျွန်တော်တို့ရွေးချယ်လက်ခံခဲ့တာ။အဲ့တော့ဒါကြောင့်မလို့2015ရွေးကောက်ပွဲမှာလည်းဒီပြည်သူလူထုရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်နဲ့ဟလာလဲပေးခွင့်ရမယ်ရွေးချယ်ခွင့်ရမယ်ရွေးကောက်ပွဲရလက်ကိုအင်အားစုအားလုံးကလက်ခံပြီးတော့အကောင့်တွေဖော်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ကျွန်တော်တို့2015ရွေးကောက်ပွဲမှာလူထုတက်တက်ကြွကြွနဲ့လဲပေးဖို့ဟိုခိုင်လုံတဲ့မဲတွေဖြစ်အောင်လဲပေးဖို့ကျွန်တော်တို့နိုင်ငံလုံးအနှံ့မှာကျွန်တော်တို့လိုက်ပြီးတော့စီယုံလှုံ့ဆော်နေတာဖြစ်ပါတယ်။ဒါကြောင့်မလို့ဘလို့အကြမ်းဖက်မှုမျိုးကိုမှကျွန်တော်တို့မလိုလားဘူး။ဆိုတော့အကြမ်းဖက်မှုတွေမဖြစ်အောင်လည်းပဲအားလုံးမှာတာဝန်ရှိတယ်။အထူးသဖြင့်အစိုးရဘက်ကဒီရွေးကောက်ပွဲနဲ့ပတ်သက်လို့လုံခြုံရေးရဲဝန်ထမ်းတွေခန့်အပ်တာကအစဒါကြိုတင်ကာကွယ်မှုတွေလှုပ်ထားတာဟာတကယ်ထိထိရောက်ရောက်ကာကွယ်နိုင်ဖို့ တားဆီးနိုင်ဖို့တူအပ်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်။ဒါကတော့နိုဘမာ၈ရဲ့ကျင်းပမဲ့ရွေးကောက်ပွဲနေ့မှာရုံရင်းဆက်ခတ်ဖြစ်အောင်ပြုလုပ်နိုင်တဲ့သူတွေရှိနိုင်တဲ့အတွက်ပြည်သူတွေအနေနဲ့သတိထားကြဖို့ဒေါအောင်ဆန်းစုကြည်ကသတိပေးပြောဆိုတာနဲ့ပတ်သက်ပြီးတင်ပြခဲ့တာပါ။ဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲနေ့သားမကရွေးကောက်ပွဲမတိုင်မီကြားကာလမှာလည်းနိုင်ငံတော်တည်ငြိမ်အေးချမ်းမှုရှိဖို့လိုအပ်ကြောင်းနဲ့မတိမငြိမ်ဖြစ်ဖို့လှုံ့ဆော်မှုတွေကိုဂရုမစိုက်ပဲစိတ်ထိန်ထားကြဖို့မလိုလားသူတွေရဲ့အပြုအမူတွေနဲ့ထောင်ချောက်တွေအတွင်းကိုလည်းမဝင်သွားကြဖို့ဂရုစိုက်တင်ကြောင်းလဲလူထုကိုပြောကြားပါရစေရှင်။